ားနိုင်ငံတွေကြားမှာဒီနည်းပညာလုပ်ငန်းကြီးတွေကတုတ်ရက်ကိုရှေ့ပြေးနေအောင်လို့ပို့ပြီးတော့ပြန်ဆိုင်လာကြတဲ့အချိန်ထဲမှာပဲဒီဂျစ်တယ်ဆိုင်ရာကိုကြိုးကြည့်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံတွယ်ရဲ့အသာရမဲ့မူဝါဒတွေကိုအစိုးရတွေကချမှတ်နိုင်ဖို့ပို့ပို့ပြီးတော့စူးစမ်းလာကြတယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျအကျိုးမြတ်များတဲ့နည်းပညာလုပ်ငန်းကြီးတွေကိုအကာအကွယ်ပေးနိုင်ဖို့အစိုးရတွေကမူဝါဒတွေချမှတ်လာတာကြောင့်မလို့အဲ့ဒီနိုင်ငံတွေနဲ့ပြန်ဆိုင်နေတဲ့နိုင်ငံတွေတွေမကပဲနဲ့တကဘာလုံးတီထွင်ဖန်တီးမှုစနစ်ကြီးတစ်ခုလုံးကိုထိခိုက်စေတယ်လို့ IDIF ရဲ့အစီအစဉ်လာထဲမှာထောက်ပြထားတယ်မဆင်မြတ်မော
American ခြေဆိုင်နည်းပညာဆိုင်ရာဒီတက်သည့်ပညာရှင်များအဖွဲ့ Information Technology and Innovation Foundation IDIF ကနည်းပညာဆိုင်ရာအစီရင်ခံစာတွေကိုနှစ်ဆင်ထုတ်တာပါ6ချိန်မြောက်အဖြစ်နဲ့အခု2019နှစ်ဆန်းမှာထုတ်လိုက်တဲ့အစီရင်ခံစာကတော့2018ခုနှစ်အတွင်းမှာတီထွင်ဖန်တီးမှုဘိုင်းနဲ့ဆိုင်တဲ့ဒီကုံတော်ရဲ့အသားရစီမံမူဝါဒတွေကိုအဆိုပြုရေးဆွဲရှင်းသုံးနေတဲ့ထဲကအစိုးဆုံးနိုင်ငံတွေကိုရွေးထုတ်ပြထားတယ်ရှင
်ခင်မိတိုးတက်နေတဲ့နိုင်ငံတွေအပါအဝင်နိုင်ငံတော်များများကကိုယ်နိုင်ငံတွေကနည်းပညာလုပ်ငန်းကြီးတွေကိုအသာရစီမဲ့စီကံတွေဥပဒေတွေချမှတ်နေကြတယ်။အဲ့ဒီထက်မှအစိုးဆုံးရှစ်နိုင်ငံကတော့တရုတ်၊အိန္ဒိယ၊ Indonesia ၊ EU ၊ Italy ၊ Kenya ၊ Saudi Arabia နဲ့ Turkey နိုင်ငံတွေဖြစ်တယ်တဲ့
။အဲ့ဒီထဲကဒီတရုတ်နဲ့အိန္ဒိယနိုင်ငံတို့ဆိုလို့ရှိရင်ဒီနည်းပညာနဲ့ဆိုင်တဲ့ကိုကြိုးကြည့်မူဝါဒမျိုးကိုတစ်ခုတည်းတောင်မှမဟုတ်ဘူး။နှစ်ခုလောက်ချမှတ်ရှင်းသုံးနေတာကိုအစီရင်ခံစာထဲမှာအသေးစိတ်ပြောထားတယ်လေ။တရုတ်နိုင်ငံမှာတရုတ်နည်းပညာလုပ်ငန်းကြီးတွေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုအသားပေးတဲ့ဥပဒေတွေမဟုတ်ဘူး။ပုဂ္ဂလိကဗန္ဒာငွေနဲ့ဒီစီးပွားဖြင့်လေးလာသုတေသနလုပ်တဲ့တရုတ်လုပ်ငန်းတွေအနေနဲ့ data အချက်အလက်တွေကိုတရုတ်နိုင်ငံထဲမှာပဲသိမ်းထားရမယ့်ဥပဒေတစ်ကိုလည်းပြဋ္ဌာန်းခဲ့တယ်တဲ့အဲ့ဒီဥပဒေမျိုးတွေကကမ္ဘာကုန်သွယ်ရေး WTO စီကံတွေနိုင်ငံတကာဆန်တွေနဲ့မညီညွတ်ဘူးလို့ IDIF ကဆိုတယ
်အိန္ဒိယကတော့နိုင်ငံခြားလုပ်ငန်းတွေတက်တက်ကိုပြစ်မှတ်ထားခွဲခြားတဲ့ e-commerce စီကံဥပဒေတွေထုတ်ပြန်ခဲ့တယ်တဲ့ဒါရင်မကောက်ဘူးကုမ္ပဏီလုပ်ငန်းတွေရဲ့ငွေပေးချေမှုနဲ့ဆိုင်တဲ့ data အချက်အလက်တွေကိုလည်းအိန္ဒိယနိုင်ငံထဲမှာပဲထားရမယ်ဆိုတဲ့ဥပဒေကိုလည်းပြဋ္ဌာန်းတယ်ဒီဥပဒေမျိုးတွေကမလိုအပ်သလိုပဲအိန္ဒိယကုမ္ပဏီတွေကိုနိုင်ငံခြားကုမ္ပဏီတွေတက်တပန်းတောင်းအောင်လုပ်တဲ့ဥပဒေတွေလို့တော့မှ IDIF ကသုံးသပ်တယ်မဆင်မြတ်မောင
်။အင်ဒိုနီးရှားနိုင်ငံကကြတော့ဒီနိုင်ငံခြားကနေပြီးတော့တင်သွင်းတဲ့ digital product တွေဥပမာရုပ်ရှင်တို့စာအုပ်တို့ software တို့လိုမျိုး download လုပ်ယူတဲ့ဟာမျိုးတွေအပေါ်မှာလည်းသွင်းကုန်ကောက်ခံနိုင်အောင်လို့ဥပဒေပြင်ဆင်ချက်တွေလုပ်ခဲ့တာတဲ့။EU ဥရောပသမဂ္ဂကကြတော့ digital ဘိုင်းဆိုင်ရာဝန်ဆောင်မှုနဲ့ဒီ digital နဲ့ဆိုင်တဲ့အကျိုးအမြတ်အပေါ်မှာအခွန်ကောက်ဖို့ကြိုးစားနေတယ်။အဲ့ဒါကြတော့ American နည်းပညာကုမ္ပဏီတွေကိုပဲအထူးကပြစ်မှတ်ထားပုံရတယ်လို့မြင်နေကြတယ်လေ
။ Italy မှာလည်းရုပ်ရှင်လုပ်ငန်းတွေကိုအကောက်အွယ်ပေးတဲ့အနေနဲ့ Netflix လိုကိုကြည့်ချင်တဲ့ video တွေကိုပဲတည်တံ့ကြည့်နိုင်မဲ့ video on demand streaming ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်စေတဲ့စီးမင်းဥပဒေတွေကိုသတ်မှတ်လို့အစိုးဆုံးစင်းကိုအတွင်းခံရတာပဲ။တီထွင်ဖန်တီးမှုဆိုင်ရာကုန်သွယ်ရေးအသာရစီတဲ့ဥပဒေတွေထုတ်ပြန်ထားတဲ့အစိုးဆုံးနိုင်ငံ၈နိုင်ငံစီးမှာအမေရိကမပါပေမဲ့အမေရိကန်ကလည်းအဲ့လိုဥပဒေတွေထုတ်ပြန်တာမကောင်းတီထွင်ဖန်တီးမှုတွေကိုပူးပေါင်းဆောင်ရွက်ကြရမယ်ဆိုတဲ့အမြင်ကိုထိခိုက်စေတဲ့မူဝါဒတွေကုန်သွယ်ခွင့်တွေကိုတတိကြီးချမှတ်ခဲ့တယ်ဆိုတာကို IDIF အစီအစဉ်သားထဲမှာဖော်ပြထားသေးတယ်ဗျ
အခုလိုမျိုးနိုင်ငံတွေကဒီ digital ဆိုင်ရာကိုကြိုးကြည့်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုန်သွယ်ရေးအသာရစင်မဲ့မူဝါဒတွေကိုချမှတ်လာကြတာကတကဘာလုံးရဲ့ဒီတီထွင်မှုဘိုင်းကုန်သွယ်ရေးဘိုင်းကိုထိခိုက်စေတာလည်းမဟုတ်ဘူးတကဘာလုံးရဲ့တီထွင်ထုတ်လုပ်ရေးပြင်းပြတိုးတက်မှုကိုလည်းကြာဆင်းစေတယ်လို့ IDIF အစီရင်ခံစာကပြောတယ်ကိုသားညုံရ
ကဘာမှာတီထွင်ဖန်တီးနိုင်စွာအစွမ်းကုန်ဖြစ်ဖို့ကကိုကြိုးကြည့်မူဝါဒတွေမရှိဖို့အရေးကြီးတဲ့အတွက်ဒီကိစ္စကိုမူဝါဒချမှတ်တဲ့သူတွေအနေနဲ့ဘာကြောင့်လေးထားသင့်တယ်လို့IDIF ကလိလာသူတွေကပြောနေတာပါတီထွင်ဖန်တီးနိုင်လို့နိုင်ငံဝင်ငွေတိုးတက်စီအောင်နေမဟုတ်ဘူးနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်တဲ့အမေရိကန်မှာဆိုလို့ရှိရင်နိုင်ငံစီးပွားရေးတိုးတက်မှုရဲ့တစ်ဝက်လောက်ကသိပ္ပံနဲ့နည်းပညာဖန်တီးမှုတွေကြောင့်ဆိုတာကိုဥပမာပေးရလိ
ရှေ့ပြေးနည်းပညာတီထွင်မှုတွေကကမ္ဘာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာလဲမရှိမဖြစ်လို့ရဲဆိုတာကို IDIF ရဲ့အစီရင်ခံစာမှာအသားပေးဖော်ပြထားသေးတယ်ကိုသားညုံရ
တီထွင်ဖန်တီးမှုတွေအောင်မြင်မှုဆိုရင်လေအသေးချာတောင်ပေါင်းစုံကစဉ်းစားသုံးသပ်ပြီးအားပေးတဲ့မူဝါဒတွေရှိဖို့လိုတယ်။အစိုးရဘိုင်းရောပုဂ္ဂလိကလုပ်ငန်းဘိုင်းကပါခိုင်ခိုင်မာမာပံ့ပိုးပေးဖို့လိုတယ်။စွန့်စားစားလုပ်ဖို့လည်းလိုတယ်တဲ့မဆမမော
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီဖန်တီးမှုတွေအကောင်းဆုံးလုပ်နိုင်ဖို့အတွက်အရေးကြီးတဲ့အချက်သုံးချက်ကိုလည်း IDIF နည်းပညာတက်သည့်ပညာရှင်များအဖွဲ့ရဲ့အစီရင်ခံစာထဲမှာအကြံပေးပါတယ်။ဈေးကွက်ကိုကြီးနိုင်သမျှကြီးအောင်ဖွင့်ပေးဖို့ဈေးကွက်အပြင်ကနေပြိုင်ဆိုင်မှုတွေကိုထိန်းချုပ်ကန့်သတ်ဖို့နဲ့ညာနာပစ္စည်းတွေကိုခိုင်ခိုင်မာမာအကာအကွယ်ပေးဖို့ဆိုတဲ့အချက်၃ချက်ကနည်းပညာဆိုင်ရာကမ္ဘာကုန်သွယ်ရေးမှာအဓိကကျတဲ့အချက်၃ချက်ဖြစ်တယ်လို့အကြံပြုပါတယ်။နည်းပညာရှေ့ပြေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ကထူးခြားတာကတော့ဒီအချက်အလက်တွေကိုအကာအကွယ်ပေးနိုင်မဲ့တနိုင်ငံလုံးအကျုံးဝင်တဲ့ဥပဒေမျိုးမရှိသေးပါဘူး။ပြည်내အစ်စ်မှာပဲဥပဒေတွေရှိတယ်။အဲ့ဒီဥပဒေမျိုးတွေကလည်းဒီအများပြည်သူကျန်းမာရေးဆိုင်ရာအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ဗန္ဒာရေးအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ပဲရှိပါတယ်။ အဲဒါကြောင့်မဟုတ်လို့ဒီအမေရိကန်နည်းပညာလုပ်ငန်းကြီးတွေက data အချက်လက်တွေကိုအားလုံးခြုံပြီးတော့အကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့စူးစမ်းနေကြတာပါဥပဒေတွေဆွဲတဲ့အခါမှာလည်းအမေရိကန်ရဲ့ digital အခြေခံတဲ့စီးပွားရေးကိုလည်းမထိခိုက်ရအောင်တခါတခြားနိုင်ငံတွေနဲ့လည်းမျက်မျက်တတ်တာပြိုင်ဆိုင်နိုင်အောင်ဥပဒေတွေဖြစ်ဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင်